င်ကာပူနိုင်ငံရဲ့သမ္မတအဖြစ်အမျိုးသမီးတဦးပထမဆုံးဖြစ်လာပြီးတဲ့နောက်ဒီဘောမတင်နိုင်ကြတဲ့စင်ကာပူနိုင်ငံသားတွေစီမီကစူဝေးဆန္ဒပြကြပါတယ်။ရွေးကောက်ပွဲကြကြနာနာမလုပ်တဲ့အပေါ်ပြစ်တင်ဝေဖန်တဲ့စင်ကာပူနိုင်ငံသားဂျာဘောင်းများစွာစူဝေးပြီးဆက်ဆက်ပါပါနိုင်ငံရေးဆန္ဒပြပွဲတစ်ခုအဖြစ်ပန်းချီတစ်ခုအတွင်းမှာတိတ်တိတ်ဆိတ်ဆိတ်နဲ့ထိုင်နေပိတ်မှောက်ကြတာပါ။လွှတ်တော်ဦးတောင်ဟောင်းသူဖြစ်သူမလေးမူဆလင်လူနည်းစုဝင်ဟာလီမာယာကော့ပါစင်ကာပူသမ္မတအဖြစ်တာတာဝီနီကကျန်းသစ္စာချင်းဆိုပါတယ်။သူနဲ့အတူပြန်ရွေးကန်သူနှစ်ဦးကိုအရေးချင်းမပြည့်မီကြောင်းသတ်မှတ်တင်ပြပြီးတဲ့နောက်ရှင်တိုင်သူမရှိမဲခွဲကြမလို့ပဲသမရဖြစ်လာတာပါလူဒီများထင်ရှားပြီးသားပုဂ္ဂိုလ်တဦးအနံ့ရအောင်အသေးချာအကွက်ချစီစဉ်ခဲ့တာဆိုပြီးလူမှုဆက်သွယ်ရေးကွန်ရက်မီဒီယာတွေပေါ်မှာဝေဖန်ပြောဆိုတာတွေထွက်လာပြီးတဲ့နောက်အခုဆန္ဒပြပွဲဖြစ်လာတာပါစကပူနိုင်ငံမှာသမရရဲ့ခန်းကဏ္ဍဟာအများဖြင့်ဂုံသူးဆောင်တဘောလောက်ပဲဖြစ်ပေမဲ့အစိုးရအဖွဲ့အဓိကယာရုနေရာခံထားမှုတွေကိုဗီဒီယိုအနာသုံးပြီးပေးချနိုင်တယ်လို့တိုင်းပြည်အရန်ဗန္ဒာဝေအမြောက်အများကိုထိတိဆော့ဆော့ရတဲ့တာဝန်လည်းရှိပါတယ်။ဇနပြသူတွေကတော့သူတို့ဟာသမ္မတကိုတောင်းကြတာမဟုတ်ပဲဒီမိုကရေစီနီးကျမဲတေးရွေးချယ်ခွင့်မရတဲ့စနစ်ကိုစန့်ကျင်တာဖြစ်တယ်လို့ပြောကြပါတယ်။ဇနပြသူ2000လောက်ရှိတယ်လို့စီစဉ်သူတွေကပြောပေမဲ့ ESP သတင်းတော်တူရေထွက်တာအရတော့ရှေ့ရလောက်ပဲရှိပါတယ်။